အမေရိကန်ဒုတိယသမ္မတဟောင်းမိုက်ပန့်စာ2024ခုနှစ်ရီပါဘလီကန်သမ္မတလောင်းရွေးကွဲအတွက်မဲဆွယ်စည်းရုံးမှုကိုဗုဒ္ဓဟူးနေ့မှာတရားဝင်စတင်လိုက်ပါတယ်။ Fox သတင်းဌာနနဲ့ Twitter လူမှုကွန်ရက်ကတစ်ချင်ထုတ်ပြန်တဲ့မဲဒီလိုမဲဆွယ်ပွဲမှာအကောင်းဆုံးနေ့ရက်တွေရောက်လာဖို့မိုက်ပန့်စာကတိပြုလိုက်ပြီး꿰ပြတဲ့အချိန်တွေမှာမတူညီတဲ့ခေါင်းဆောင်မှုတွေကိုတောင်းဆိုနေတယ်လို့ပြောဆိုထားပါတယ်။သမ္မတဒေါ်နယ်ထရန့်နဲ့အတူ၄နှစ်ကြာတာဝန်ထမ်းဆောင်ခဲ့တဲ့မိုက်ပန့်စာသူရဲ့ဗီဒီယိုမင်ကုန်းထဲမှာဘေးနားမှာရက်နေဖို့ကလွယ်ပေမဲ့ဒီလိုခံယူချက်မျိုးရှိသူမဟုတ်တဲ့အတွက်သူ့အနေနဲ့အမေရိကန်သမ္မတလောင်းအဖြစ်အရွေးခံတာပါလို့ပြောဆိုပါတယ်။အမေရိကန်အနောက်အလယ်ပိုင်းအိုင်အိုဝါပြည်နယ်မှာစတင်လိုက်တဲ့သူ့ရဲ့မဲဆွယ်ပွဲဟာအရင်ကလူတွေနဲ့အတူရွေးကောက်ပွဲပါဝင်ခဲ့တဲ့သမ္မတဒေါ်နယ်ထရန့်ကိုပြန်ရင်ဆန်ရမဲ့မဲဆွယ်ကာလခရီးအစလည်းဖြစ်ပါတယ်။ဒါဟာ Republican ထောက်ခံသူတွေအနေနဲ့ပါတီထဲမှာထရန့်အများကြိုက်ဝါဒသွတ်သွင်းလာတဲ့ရည်စီးကြောင်းကိုစတင်ပြီးလူမှုရေးအရာရှေးဟိုးဆက်ဆံတဲ့နူးညံ့တိမ်မွေပြည်လေးနဲ့တဲ့ဘာသာရေးကန့်ဆိုင်တဲ့ကိုယ်စားလှယ်လောင်းကိုအစားထိုးထောက်ခံမလားဆိုတဲ့စမ်းသပ်ပွဲတွေလည်းဖြစ်ပါတယ်။ Republican သမ္မတလောင်းရွေးပွဲမှာ Mike Pence ဝင်လာတဲ့အတွက်သမ္မတလောင်းတွေတိုးလာတာဖြစ်ပါတယ်။အစောပိုင်းစစ်ပန်းနဲ့စစ်တမ်းတွေအရာကတော့သမ္မတဟောင်း Donald Trump ကထိတ်ဆုံးကဥဆောင်နေပြီးသူ့နောက်မှာ Florida ပြည်နယ်အုပ်ချုပ်ရေးမှူး Ron DeSantis ကနောက်ကလိုက်နေတာဖြစ်ပါတယ်။